Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေမနေ6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနေ့ခင်သတင်းတွေကိုမန္တန္တာချန်နယ်အတူကြီးညာပေးမှာပါအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကမ္ဘာကြီးပုံနှိမ်လာမှုပေါ်မှာမေးခွန်းထုတ်နေသူကိုတဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်ကျက်သပရင်းနေမှာပဲရွေးချယ်လိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံအယက်သားတွေရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံအယက်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားဘဲလုံခြုံမှုတွေပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် VJ နံပြတ်ကပြောကြားလိုက်ပါတယ်။ကမ္ဘာပတ်လမ်းလဲတွားရောက်ခဲ့တဲ့ပထမဆုံးအမေရိကန်အာဂတရီမှုဂျွန်ဂလန်ကျက်သပရင်းနေမှာကွယ်လွန်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါမယ်
။ကောင်းပါပြီရှင်။ဒီကနေ့မနေ့သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
In the present situation, he feels that while taking the necessary security measures to curb any fresh outbreak of attacks by criminal elements,
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံရဲ့ပြောခွင့်ရမျိုးသမီးပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါ့အပြင်ကျမတို့ရဲ့ဒီ VOA သတင်းထောက်တူလူမှုရေးလုပ်ငန်းအတွက်ထိုင်းနိုင်ငံကချီးမြှင့်တဲ့ဆုတစ်ခုရရှိတဲ့အကြောင်းနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကမိန်းကလေးငယ်တွေရဲ့ပညာရေးနှိမ့်ချမှုနဲ့ဘဝလုံခြုံမှုအကြောင်းပြင်သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မြို့သက်နဲ့မနန္ဒာချမ်းတို့ပြောပြပေးပါမယ်ရှင်။
ကမ္ဘာကြီးပုံနှိမ်လာမှုပေါ်မှာမေးခွန်းထုတ်နေပြီးဇီဝလုံစားထောက်လွှတ်မှုကိုပံ့ပိုးပေးနေသူရှစ်နေစကော့ပီရီကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ဂျက်သပရင်းနေမှာပဲရွေးချယ်လိုက်ပါတယ်။အိုကလာဟိုမားရှစ်နေချုပ်စကော့ပီရီဟာအမေရိကန်နိုင်ငံရဲ့လျှက်စစ်တပ်အားပေးစေုံတွေကနေကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေထောက်လွှတ်မှုကိုချော့ချဖို့အတွက်သမ္မတဘရက်အိုဘားမားရဲ့ရာသီဥတုပြောင်းလဲမှုဆန်ရပြောကြတဲ့မင်းကွန်းတွေကိုဒဏ်ခံဝေဖန်နေသူတဦးဖြစ်ပါတယ်။တဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့ဟာစွန့်ရနဲ့ပတ်သက်ပြီးလုတ်ကင်နေသူတန်းပေါင်းများစွာရဲ့အလုတ်ကင်တွေကိုဆုံးပါစေပြီးအခွန်တန်းပြည်သူတွေရဲ့ငွေတွေကိုအထင်းကွန်မရှိတုံးနေတာကြားပြီးဖြစ်ပြီးတောင်သူလယ်သမားတွေနဲ့တခြားဆက်မှုနဲ့စီးပွားရေးလုပ်ငန်းအများပြားကလူတွေကိုစိတ်တက်ကြအောင်လုပ်နေတယ်လို့လည်းထရမ့်ကညင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပရိုတာတန်ရှင်းစွန့်အင်စီမံကိန်းပယ်ဖျက်ရတဲ့တရားဆွဲဆိုတဲ့ပြည်내28ခုကအရာရှိတွေထဲမှာတူပါဝင်ဖြစ်ပါတယ်ဒီစီမံကိန်းထဲမှာတက်ကရ2030မှာဖန်လုံအင်းတန်းကိုထုတ်လွှတ်မှုဟာ2005ခုနှစ်မှာရှိတဲ့ပမာဏအောက်32ရာခိုင်နှုန်းလျော့သွားအောင်လျှော့ဖို့ EAP စွန့်အင်ဌာနကနေတောင်းဆိုထားတာပါတချိန်နဲ့ပြန်ပြည့်မြဲစွန့်အင်နဲ့စွန့်အင်ထုတ်မှုလုပ်မှုကိုတိုးမြှင့်သွားဖို့လည်းဖြစ်ပါတယ်အခုလိုစွန့်အင်ခန္ဓာလုပ်ငန်းကိုပြောင်းပြစ်ပြီး EAP ဌာနရဲ့အဓိကလုပ်ငန်းဖြစ်တဲ့တန်ရှင်းနဲ့လေတုနဲ့တန်ရှင်းစိတ်ချရတဲ့အန်ဒီယကင်းရေရရှိရေလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲသမ္မတမစ္စတာထရမ့်ကနေပြောပါတယ်အခုလောမစ္စတာပီရစ်ကိုအမြင့်ဆုံးတင်သွင်းလိုက်တာနဲ့ပတ်သက်ပြီးအရင်သမ္မတလောင်းရွေးချယ်ခဲ့မှာပါဝင်ပေမဲ့ရှုံးနေခဲ့တဲ့ဗမာပြည်နယ်အထက်လွှတ်တော်မှာဘာနီဆန်ဒါစ်ကတော့ချက်ချင်းပဲကန့်ကွက်လိုက်ပါတယ
်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲတွေမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုအတွက်အမေရိကန်လူထုကိုပေးဆပ်ဖို့တာဝန်ရှိကြောင်းနိုင်ငံရေးပါတီနှစ်ခုစလုံးကဥပဒေပြုအမတ်တွေကပြောဆိုခဲ့ကြသလိုထင်ရှားတဲ့ Republican Party အမတ်တယောက်ကတော့ရုရှားပေါ်ပိတ်ဆို့ဒဏ်ခတ်ဖို့လည်းတိုက်တွန်းလိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့တာဟာတတော်ကိုသိတာထင်ရှားခဲ့သလိုပါတီနှစ်ခုစလုံးကအချက်လက်တွေကိုရယူခဲ့ပေမဲ့ Democrat Party အထင်နာအောင်တစ်ဖက်သက်အချက်လက်တွေကိုသာထုတ်ပြန်ခဲ့တယ်လို့လည်းအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရဲ့ထိပ်တန်း Democrat အမတ်တဦးဖြစ်တဲ့ Diane Feinstein က VOE ကိုပြောဆိုခဲ့ပါတယ်။Republican အထက်လွှတ်တော်အမတ် Lindsey Graham ကလည်းရုရှားနိုင်ငံရဲ့လောက်ရက်ကိုဖော်ထုတ်ဖို့နဲ့အင်တာနက်ဖောက်ထွင်းမှုမှာတာဝန်ရှိတဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်တွေအထင်အောင်အရေးယူဒဏ်ခတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြိုင်ဘက်တိုင်းပြည်တွေရဲ့ပြင်းထန်တဲ့ဝါဒဖြန့်ချိမှုတွေအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကဗြိတိန်နဲ့အနောက်နိုင်ငံတွေရဲ့လုံခြုံရေးနဲ့နိုင်ငံရေးစနစ်တွေကိုချိန်ချောက်နေတဲ့အကြောင်းဗြိတိန်နိုင်ငံထောက်လှမ်းရေးအဖွဲ့ MI6 အကြီးအကဲကကြာတာပြေးနေမှာပဲပြောဆိုခဲ့ပါတယ
်။ IS အကြမ်းဖက်အဖွဲ့ကိုချိန်မှုန်းဖို့အတွက်American သမ္မတ Barack Obama က2014ဩဂုတ်လမှာပထမဆုံးအကြိမ်အမိန့်ပေးခဲ့ခြင်းကစပြီး American ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေ IS တပ်ဖွဲ့ဝင်9000လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ American စစ်ဘက်ဆိုင်ရာအစ်စ်မြင့်ရရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေဘူးကခံမှန်းချေဖြစ်တယ်လို့လည်းပြောပါတယ်။ IS တပ်ဖွဲ့ဝင်9000ကအထူးသဖြင့် Syria နဲ့ Iraq တို့မှာတေဆုံးတာဖြစ်ပြီး Libya နဲ့ Afghan လိုတခြားနိုင်ငံတွေမှာတေဆုံးတဲ့ IS အကြမ်းဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါသေးဘူးလို့လည်းပြောပါတယ်။လွန်ခဲ့တဲ့2နှစ်ကျော်အတွင်း American ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်း တိုက်ခိုက်မှုတွေဘလောက်ထိရောက်မှုရှိခဲ့လဲဆိုတာကိုပြသတဲ့အနေနဲ့ခံမှန်းချိန်ကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။အီရတ်နိုင်ငံကလူညင်ပေါင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရသူဘိုမှုကြီးဂျွန်ထဒေါရင်ကမိုးဆူမှာရှိတဲ့စစ်သွေးကြော်တွေဟာစစ်ကိုပြန်ရနိုင်တော့ဘင်းနဲ့ဝိုင်းရံပိတ်ဆို့တာကိုခံနေရတဲ့အတွက်အကြဆုံးများပြောင်းနေတယ်လို့ပြောဆိုပါတယ်။အဲဒီနောက်မှာပဲအခုလို IS အဖွဲ့ဝင်တွေတေဆုံတဲ့ကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်အဖွဲ့ရဲ့ပုံကံမှုတွေကိုငြင်းငြင်းချမ်းချမ်းအဆုံးသတ်စေမဲ့အစာပြုတ်ခြေလန်းတွေဖြစ်ကာတာမှာရှိတဲ့သူတို့ရဲ့နိုင်ငံရေးရုံးကိုတရားဝင်အသိအမှတ်ပြုဖို့အမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့နဲ့ကုလသမဂ္ဂရဲ့အမည်မဲ့ Blacklist စာရင်းကနေအစစ်မြေအဖွဲ့ဝင်တွေရဲ့အမည်တွေကိုဖယ်ရှားပေးဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်မှာအမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေရှိနေတာဟာစစ်ဖြစ်ရတဲ့အခြေခံအကြောင်းရင်းနဲ့ဆက်ဖြစ်နေရတဲ့အကြောင်းရင်းတွေဖြစ်တယ်လို့လည်းကာတာခြေဆိုင်တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟန်းကပြောဆိုခဲ့ပါတယ်။နိုင်ငံသားတပ်ဖွဲ့တွေကျူးကျော်ရောက်ရှိနေတာဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့အစိုးရအပါအဝင်နိုင်ငံရေးလွတ်လပ်ခွင့်ကိုကျဆင်းစေတယ်လို့လည်းပြောဆိုထားတဲ့ကြေညာချက်ကိုတော့တာလီဘန်လိုလားတဲ့သတင်းဌာနကဖော်ပြခဲ့ပါတယ်။ဒါကြောင့်လည်းအမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့တိုက်ခိုက်မှုတွေအဆုံးသတ်ရေးစစ်ဆန်ညှိနှိုင်းဖို့အတွက်တာလီဘန်အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးဖို့လိုအပ်တယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ရှာဟန်းကပြောဆိုခဲ့ပါတယ်။တဖက်ကငញ្ញန်ရေးအတွက်ရည်မှန်းထားတယ်ဆိုရင်တာလီဘန်အဖွဲ့ကိုကာတာမှာနိုင်ငံရေးရုံးဖွင့်ခွင့်ပေးရမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ Blacklist စာရင်းကနေလည်းတာလီဘန်အစစ်မြေအဖွဲ့ရဲ့အမိတွေကိုဖယ်ရှားပေးရမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအာဏာပိုင်ဘက်ကဒေသခံအရပ်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားဘဲလုံခြုံမှုပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Vision နံပါတ်ကကြက်တပရင်းနေမှာပဲမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးအလေးနဲ့စိုးရိမ်ဆဲဖြစ်ကြောင်းဒေသခံပြည်သူတွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချတဲ့အာမခံမှုတွေတိစောက်ဖို့မြန်မာအာဏာပိုင်ဘက်ကလည်းမဖြစ်မနေဆောင်ရွက်ပေးဖို့လည်းပြောပါတယ်။ဒါ့အပြင်ပဋိပက္ခကြောင့်နေရဆွန့်ခေါ်ထွက်ပြေးရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေခွင့်ပြုဖို့နဲ့အခြေအနေတွေကောင်းမွန်လာအောင်စူးစမ်းပေးဖို့လည်းတိုက်တွန်းတာပါ။အတိမ်းဆောင်ခံတဲ့အခြေအနေအောက်မှာဆွဆဲမှုတွေနဲ့မဟုတ်မှန်တဲ့လှုပ်ကြံစကားတွေကိုအထူးကိူတာကာကွယ်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုရင်မောင်တော်ဘူးတိကြောင့်ဒေသကိုသွားရောက်ပြီးအရသားတွေကိုအစိုးရကကာကွယ်ပေးမှာဖြစ်တာကိုတေချောင်လုပ်ပေးဖို့လည်းမစ္စတာနမ်ဘီယာကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေနဲ့တင်းမာနေတဲ့အပေါ်မှာတော့သူ့အနေနဲ့အလွန်ကိုစိတ်ပြတ်မိကြောင်းနဲ့အချင်းတွေအများဆုံးထိန်းချုပ်ပြီးတွေ့ဆုံဆွေးနွေးပွဲပြန်ပြီးလှုပ်ကြဖို့အတွက်အစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးကိုတိုက်တွန်းလိုက်တာပါ။ဒီတော့တွင်မှာပဲရခိုင်ပြည်နယ်ပဋိပက္ခကိုဒေသရင်းပြဿနာဖြစ်မလာစေဖို့အတွက်အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဒေသခံတွေလိုအပ်တဲ့အကူအညီတွေအများဆုံးပေးဖို့စီစဉ်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောကြားခဲ့တာပါ။
အရှေ့ပစိဖိတ်ဒေသမှာဖိလစ်ပိုင်နိုင်ငံဟာ HIV ပိုကူးစက်ခံရမှုအများဆုံးတိုင်းပြည်တစ်ခုဖြစ်လာနေပြီးတော့အမျိုးသားချင်းလိင်တူဆက်ဆံရမှာကွန်ဒွန်အသုံးပြုရေးအပါအဝင်ယောဂါကူးစက်မှုကိုဟန်တားနိုင်မဲ့အစီအစဉ်တွေကိုကန့်သတ်ထားတဲ့အစိုးရရဲ့မူဝါဒတွေကအခြေအနေကိုပိုဆိုးအောင်တွန်းအားပေးနေတယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအမျိုးသားချင်းလိင်ဆက်ဆံသူတွေကြား HIV ကူးစက်မှုဟာဆယ်ဆအထိတိုးလာပြီးမြဲအစိုးရကကာကွယ်မှုတွေလှုပ်ဆောင်မှုပြက်ကွက်ခဲ့တဲ့အကြောင်း HRW လူခွင့်ရေးအဖွဲ့ကကြာတာပရင်းနေမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကအကြောင်းတွေမှာ HIV တားဆီးရေးပညာပေးလုပ်ငန်းတွေဟာဆွဆွဝဝလုံလောက်မှုမရှိတဲ့အခြေအနေနဲ့တူကွန်ဒွန်တွေကိုလည်းဈေးကွက်ထဲမှာရောင်းချမှုမရှိသလောက်ဖြစ်နေပြီးတော့ကွန်ဒွန်ရရှိနိုင်ရေးနဲ့ HIV ပိုးစစ်ဆေးရမှာဥပဒေအရအသက်18နှစ်အောက်အရွယ်တွေအနေနဲ့မိဘခွင့်ပြုချက်ရယူရမှာဖြစ်တာကြောင့်အတားဆီးတွေရှိနေတဲ့အတွက်ပိုဆိုးလာနေတာဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ဘဟုအစိုးရနဲ့ဒေသန္တရအစိုးရတွေရဲ့မူဝါဒတွေဟာပရိသတ်တွေတားဆီးရေးကိုစန့်ကျင်တဲ့ရိုမန်ကက်သလစ်ခရစ်ယာန်ခိုင်းတော်ရဲ့နှစ်ပေါင်းများစွာရည်တည်ခြင်းနဲ့ပေါင်းစည်းမိသွားတော့ပြဿနာကအခုလိုကြုံလာရတာဖြစ်တယ်လို့လဲဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကျော်ဟာရိုမန်ကက်သလစ်ဘာသာဝင်တွေဖြစ်ကြပါတယ်။ဖိလစ်ပိုင်နိုင်ငံဟာအာရှပစိဖိတ်ဒေသမှာ HIV ကူးစက်မှုအသစ်ဖြစ်ပွားနှုန်းအမြင့်ဆုံးဖြစ်နေပြီး2001ခုနှစ်ကနေ2015ခုနှစ်အတွင်းရာဂိုင်နှုန်း100ကျော်တိုးလာတယ်လို့လဲကုလသမဂ္ဂရဲ့ HIV AIDS Agency ရဲ့ဌာနတာဝန်ခံကပြောဆိုခဲ့ပါတယ်။
Kababa Lene Toyo, Jantan Kere, Promaso, American Agata, Jemu, John Glenn Ha, Jadabri Nimabe, Kueron Dwabi, at the Gosa, Nani Shibi Pete, John Glenn Ha, Ohio Pine Tecto, James, Cancer Seo Mateo Nira, Tapacho Vilo, Ohio Tecto, John Glenn, Luru Ye, Kodeka, Piobari, Akulo, Mr. Glenn, Kueron Dwaraha, American Nanga, Nanga, Jubu, Tenka, Pogo, to Sompa Dora, Pietalo, Throws a Nimona, Dwelle, Messi, Sompa Dora, Lu, Tamara Beric, Obama, Gina Jetopian Pio Subari, Dikinima Agata. Susan Lila Muma, Tenka, she's on Lambia Pete, John Glengo, American Piron Suga, Songshon Gayabi, Jacob Kan, Tamara, Donald Trump got to a Twitter son and a Majibare, Mr. Glenna, Susan Lila Lodu, Nona Nautari, to Ajab with the account to Pippi, to go Dria, Omenema, Pijan and Trump got Jeta Kebari, Tangoa Conesa Gogunema, Sipe, Lame, Hurri, Pine, Jukan, Mercury Seven, Lotija, Kanuba, Pueha, American Nanga, Promazon, Agada, Jimuri, Pilapi, Drodema, Mr. Glen Diaupe, Nausong Pine, Tashi, Tensha, Janet, Pipare, Tangoa, Chosen Nakune, February Lamara, Francis Seven, Luname Pitare, Agada, Yene, Nana, Nibaja, and Gabago, Bucket, Promazon, American, Agada, Jimuta Ule Pipare. Junglenha Nanga Yego same as I do Pipiro, Tangua Chelsea Legunema, Oyo Pine Telodoma, Democratic Party, Map the Upinet Tawan UK Party.
Pacific the Motiarega, Solomon Jonesu Rie, Ganon de Darima, Pia Conni de Ma Conishire, Abing a Lin, the Kuloka Keramu, Eddie de Dama Tsunami, Lalongi, Pipolana, Nello, Pacific Tsunami, the Lintana, Piovare, a Kuloka Dware, Abing a Lingani, Tsunami, Yelinu, Pipozi, Bido, Nalimbo, Jenna, Wire, Ganudan de Darima. Piasi Song Show Muri Shila Nainelo Tsunami Trenta Naga Troya website Samya Nama Jinya Jet Topian Tavare.
Direct from Washington, the voice of America, VOA.
Now Song Yad Rinego Dokimyo Tene Manana Chano Jinya Pigeraba. Aguro di a yin's only the drink song marri matin sec kima tomorrow di butma uzon tomorrow VOA the dent out u. Oh, Lumu Ye Longa, Losamu Dre, Tining and Gachim in that suit to cook jungle, Timpia Bibame. Tomorrow at the VOA, the Dendal Mai Imago, do ya she that suit jung, a thesis in a better be a thumb linking lima where Tamaga, Mimi and Tarago, Nasin Jaya.
My Imae, Suyare, Jalo, Ma, Parmauzo, congratulations, Ma, go you bare?
How good, eh? He's a night, Mare.
Sura, a good, my Imma Yaraga, Ba, Suyarale, Piro, Buduria, Piralese.
Okay. ဒီစုကတော့ပေါ့နော်ဒီပချပတိစုလို့ခေါ်တယ်ပေါ့နော်ဒီလူမျိုးရေးမြေတိုးတက်ဖို့မျိုးရေးအတွက်လှုပ်ဆောင်နေကြတဲ့သူတွေပေါ့အထူးသဖြင့်ဒီအခွင့်အရေးနှဲပါတဲ့လူအတိုင်းဝိုင်းနေတဲ့ဒီလူမျိုးတွေရဲ့တိုးတက်မှုအခွင့်အရေးတွေရရှိအောင်လှုပ်ဆောင်ပြီးတဲ့အဖွဲ့တွေလူတွေကိုပေးတဲ့ဟိုဂွန်ပြုစုဖြစ်ပါတယ်ဒီလူအရေးမြေဌာနပေါ့ Ministry of Social Development and Human Security ပေါ့နော်အဲ့ဒီအဖွဲ့အဲ့ဒီဌာနကနေပေးတာပါ
Okay, ba. Pio di sugo yang bono, ma ema anine, balu long and we go locainile, bido, long and boma bono, balauti ami mu, tia muri, shigaleche.
A digar bono, the maru longere, such a honey joke, reabono, tanyaman is a ma, a mule the mean egg lady who kuni sausha yulong any lokemare, the doka yau de, a mule the midi bono, to the pee, the bid as I am, if you are trebi lum yau chin, a mule the midi. And now we are looking at the media, the Niva make a lady, some big lady, Bono, Jama Sashamu Bigabare, and I got to the Pierre Bono, the Gay Harley, the town Bido, Jama Sashamu Bigabare. Hello, Sasha de Kama Bono, Jamaru Kuran, Kakari, Jonah Dre, Jamaru Yamu Shabi Kama, Dru Alon Kunigabo. Kuchi Maro, Dilu, Spuran, Kakari, if you met the Tato Kayo de Dilu Kuni be there, dress of Bido, the Times of Yavani Bido. ကျမတို့ဒီလူသားအကျိုးပြုစုပြီးတဲ့သဘောမျိုးပါ။မတို့ကဒီပေါ့နော်ဒီထိုင်းမြန်မာနယ်ဇက်ပေါ့နော်ဒီမြန်မာပြည်နဲ့ဆိုရင်တော့မြဝတီနဲ့နေတယ်။မဲဆောက်မြို့မှာပါ။မဲဆောက်မြို့မှာဆိုတော့ဒီရှေ့ပြောင်းလို့တမားတွေတိမ်းနဲ့ချီပြီးတော့ရှိပါတယ်။အဲ့ဒီခါမှာရှေ့ပြောင်းလို့တမားတွေခြားထဲမှာဒီအမျိုးသမီးနဲ့ကလေးနဲ့ပတ်သက်လို့အခက်အခဲကြုံရတဲ့သူတွေလည်းအများကြီးရှိပါတယ်။အထူးသဖြင့်နယ ဒီလူမှုရေးလုပ်ငန်းတွေကိုဒီထိုင်းကွန်မြူနတီပေါ့နော်ဒီလူဖွဲ့အစည်းအနေပြီးတော့အတိမတ်ပြုလာသူတပြေထိုင်းစေယုံနေအဲဒီထိုင်းဖွဲ့အစည်းတွေပေါ့နော်နောက်ထိုင်းလူမှုအတိုင်းဝိုင်းနေအတိမတ်ပြုလာတဲ့အခါမှာကျမတို့လောကကံရလာတွေကပို့ပြီးတော့လွယ်ကူလာပါတယ်ပေါ့နော်ဒီဒုက္ခရောက်နေတဲ့ကလေးတွေအမျိုးသမီးတွေပေါ့နော် ီ HIV ဝေဒနာရှင်တွေအားလုံးပေါက်မယ်ဆိုရင်ကလေးကတော့200ကျော်လောက်ရှိပါတယ်အမျိုးသမီးကတော့100ဝန်းကျင်လောက်ရှိပါတယ်ရှင်ကလေးကတော့ပေါ့နော်ဒီမွေးကင်းစကလေးကနေစပြီးတော့မိဘဆွန့်ပစ်သွားတဲ့အချိန်ကနေစပြီးတော့ပြုစုစောင့်ရှောက်မှုပေးပါတယ်အဲ့ဒီခါမှာသူကလေးတွေဆိုရင်အခုဆိုရင်အရွယ်ရောက်တဲ့လူတွေရှိတယ်တက္ကသိုလ်တက်နေရတဲ့လူတွေအထိရှိပါတယ်
အခုပေါ့နော်ဒီစုရတဲ့အထဲမှာမိုင်အိမ်မှာအပါဝင်ပေါ့နော်တခြားဘသူတွေရတာတွေလीရှိလဲရှင်ဘယ်နှယောက်ရလဲရှင
်အခုပေါ့နော်ဒီကျမတို့အုပ်စုထဲမှာဆိုရင်ဒီလူပုဂ္ဂိုလ်ရဟိုကိုယ်တိုင်အခက်အခဲဖြစ်နေပြီမဲ့တခြားဒုက္ခရောက်တဲ့လူတွေကိုကူညီပေးတဲ့အုပ်စုထဲမှာတော့21ယောက်ရပါတယ်တချို့လူတွေကတော့ဒီတည်င်းဌာနတွေပေါ့နော်ဒီဒုက္ခရောက်နေတဲ့လူတွေနဲ့ပတ်သက်လို့တည်င်းအချက်လက်တွေလိုက်လံစုံစမ်းဖော်ထုတ်ပေးတဲ့တည်င်းဌာနတွေရေဒီယိုတွေ TV လိုင်းတွေပေါ့အဲ့ဒါမျိုးတွေကိုလည်းပေးတာရှိပါတယ်အဲကျမတို့လူပုဂ္ဂိုလ်ရဆိုရင်တော့21ယောက်ကြပါတယ်စုပေးမှာကတော့ဒီဒီဇင်ဘာလ9ရက်နေ့ပေးမှာပါ
မိုင်အမအခုလိုမျိုးဒီ VOA မြန်မာပိုင်းရဲ့ဝိုင်းတော်သားတယောက်အနေနဲ့စုရတဲ့အတွက်အရင်ကိုဝန်တာရပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရုံးဝလူတွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်ကျမတို့ဟိုအားလုံးရဲ့ကူညီမှုတွေနဲ့စေတနာမေတ္တာတွေကြောင့်ကျမဒီစုကိုရတယ်လို့လည်းယူဆပါတယ်ရှင်
မင်းလေးငယ်တွေပါဝင်ပေါ့နော်ဒီအမျိုးသမီးနဲ့ကလေးငယ်တွေကိုကူညီပေးနေတဲ့ကျမတို့ရဲ့ VOA တည်င်းတော်မိုက်အေးမာနဲ့အတူတခြားလူမှုရေးလုပ်ငန်းလုပ်ကိုင်သူတွေဆွေးရရှိနေကြမှာပဲဒီကဘာရက်တစ်ဖက်ချမ်းမှာတော့မင်းကလေးငယ်သန်းနဲ့ချီဒီပညာရေးပိုင်းမှာအားနည်းချက်တွေဒုက္ခရောက်ရတဲ့သူတွေရှိပါတယ်ဆိုတော့ဒီဖွံ့ဖြိုးဆဲအထူးသဖြင့်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကမင်းကလေးငယ်တွေပညာသင်ကြားခွင့်မရကြတာဒီကဘာတဝန်းကဆင်းရဲမွဲတေမှုတိုးမြင့်စေတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီအစဉ်စာသစ်မှာဖော်ပြထားပါတယ်ကြာတာပရိနေကထုတ်ပြန်တဲ့ဒီကုလသမဂ္ဂရဲ့2016ကဘာတွန်းကလူဦးရေဆိုင်ရာအစီရင်ခံစာထဲမှာဂျော်ဒန်မြို့တော်အာမန်ကအသက်10နှစ်အောက်မိန်းကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုကဏ္ဍမှာအောင်မြင်သူတွေလားဒီရှုံးနေသူတွေလားဆိုတဲ့သူတို့ရဲ့ကျန်းမာဒုက္ခပေါ်အဓိကထားပြီးတော့အဲ့ဒီအစီရင်ခံစာကတင်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာရှိတဲ့အသက်10နှစ်အောက်မိန်းကလေးငယ်တွေဟာကောင်းမွန်လုံခြုံမှုရှိတဲ့ကျန်းမာရေးနဲ့ပညာရေးတွေရရှိဖို့အဟံ့အတားတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းဆိုပါတယ်ဒီလိုအားနည်းချက်တွေကြောင့်ကဘာပေါ်ကလူငယ်ဥယျာဉ်တစ်ဝက်လောက်မှာကြာမှဒန်းတူညီမျှမှုမရှိတာတွေဆက်လက်ရှိနေတယ်လို့အစီရင်ခံစာကထောက်ပြထားပါတယ် VOA သတင်းတောက်ဆလာဒီဇာဟုပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးပြောပြပေးပါမယ်ကုလသမဂ္ဂလူဦးရေဆိုင်ရာရင်းမုံငွေအဖွဲ့ UNPF က2016ခုနှစ်ကမ္ဘာလူဦးရေဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာမန်မြို့က Princess Alia စာသင်ကျောင်းကကျောင်းသူမိန်းကလေးငယ်တွေကြားမှဒန်းတူညီမျှရေးသချင်းကိုတည်ဆိုနေကြတာဖြစ်ပါတယ်။ကမ္ဘာပေါ်ကအသက်10နှစ်အောက်မိန်းကလေးငယ်125တန်းရဲ့89ရာခိုင်နှုန်းဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်ကြပါတယ်။ကြာမှဒန်းတူညီမျှမှုရှိတဲ့နိုင်ငံတွေမှာနေထိုင်ကြတဲ့အသက်10နှစ်အောက်မိန်းကလေးငယ်35တန်းရှိပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ချစ်ကြည်ရေးတံအမတ်ဂျော်ဒန်မင်းသမီးဘတ်စမာပင့်တာလာကအခုလိုပြောပါတယ
်။ကဘာပေါ်ကတချို့နေရာတွေမှာရှိတဲ့အသက်10နှစ်အရွယ်မိန်းကလေးငယ်တဦးဟာမျိုးလေးကျပန်းနိုင်ကိုအောင်မြင်စွာရောက်ရှိဖို့အတွက်မိမိရဲ့နေပယ်အတွက်လမ်းဖွင့်ပေးမယ့်နေရာတွေကိုမျှော်ကူးနေကြပါတယ်။ဒါပေမဲ့ပိတ်ပင်တားဆီးမှုတွေကြုံကြရပါတယ်။လူမှုစီးပွားရေးနဲ့လုံခြုံရေးဆိုင်ရာချိမ့်ချမှုတွေအပါအဝင်သူမရဲ့ကျန်းတက်တဲ့ပတ်ဝန်းကျင်နဲ့တခြားအကြောင်းအရာတွေကြောင့်သူမရဲ့အနာဂတ်အတွက်တန်ဓိဋ္ဌန်ချထားမှုတွေကိုအကန့်အသတ်ဖြစ်စေပါတယ
်။ဆင်းရဲတဲ့တိုင်းပြည်တွေကအသက်10နှစ်အောက်မိန်းကလေးငယ်တွေဟာစောစောအိမ်တောင်ကြာကြပါတယ်။တန်း60ကျော်ဟာလည်းကြောင်းတက်ခွင့်မရကြပါဘူး။သူတို့နဲ့ရွယ်တူယောက်ျားလေးတွေထက်လှုပ်အားကားမရတဲ့အလုပ်တွေကိုနှစ်ဆလုပ်နေကြရပါတယ်။အကြမ်းဖက်မှုတွေကြောင့်10မိနစ်တိုင်းလိုလိုမှာစေကျော်တက်အရွယ်မိန်းကလေးငယ်တူတည်ဆုံးကြရသလိုအာမပြုကျင့်ခံရမှုတွေကနေရတဲ့ HIV ရောဂါပိုးတွေကြောင့်လည်းအများပြားတည်ဆုံးကြပါတယ်မိမိကိုယ်ကိုအဆုံးစီရင်မှုဟာမိန်းကလေးငယ်တွေတည်ဆုံးရမှုရဲ့ဒုတိယအများဆုံးဖြစ်ရတဲ့အကြောင်းရင်းဖြစ်ပါတယ်ဂျော်ဒန်မင်းသမီးဘတ်စမာပင့်တာလာကအခုလိုပြောပါတယ
်ကျမတို့အားလုံးမှာတာဝန်ရှိတယ်ဆိုတာကိုသတိရဖို့လိုသလိုကျမတို့ရဲ့အစိုးအကောင်စကလုံးတိုင်းဟာမင်းကလေးငယ်တဦးရဲ့ဘဝဖြတ်သန်းမှုကိုတည်ရောက်မှုရှိစေနိုင်တယ်ဆိုတာကိုလည်းသတိရဖို့လိုပါတယ်။ဒါရီဟာလူမှုအတိုင်းဝိုင်းတွင်သူမရဲ့အခန်းကဏ္ဍကိုပုံဖော်ပေးမယ့်အရာတွေဖြစ်ပါတယ်
။ပညာရေးပါဝင်စွမ်းရည်မြင့်တင်မှုနဲ့ကျန်းမာရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံခြင်းအပြင်မင်းကလေးငယ်တွေရဲ့ဘဝတသက်တာအတွက်ဝင်ငွေကိုသုံးစအထိတိုးမြှင့်ပေးနိုင်မှာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံဆိုင်ရာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့အကြီးအကဲဒန်နီယယ်ဘတ်ခါကအခုလိုပြောပါတယ်
failing to invest in girls
မင်းကလေးငယ်တွေကိုပြုစုပျိုးထောင်မပေးတာဟာစည်ရဲမွဲတွေဖို့အတွက်လုပ်နေတာနဲ့တူပါတယ်မင်းကလေးငယ်တွေကိုပြုစုပျိုးထောင်ပေးတာတွေမရှိသေးရတော့ကျွန်တော်တို့တွေဟာပုံမစည်ရဲတဲ့အနာဂတ်ကိုဖန်တီးသလိုဖြစ်နေမှာပါဒါကိုလူတွေကတိတ်ပြီးအလေးမထားကြဘူးလို့ကျွန်တော်ထင်ပါတယ်
မင်းကလေးငယ်တွေကိုဖိနှိပ်ဆက်ဆံခြင်းအပြင်သူတို့ရဲ့လူမှုအတိုင်းအဝိုင်းအတွက် NDA ဖြစ်ယုံတာမကလူသားတူတရလုံးအပေါ်ဖိနှိပ်တာနဲ့အတူတူပဲလို့အစီရင်ခံစာကိုအဆုံးသတ်ထားပါတယ်ရှင်
ဒါရှင်များရှင်ရင်းကျောပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရင်းမျိုးကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်းမောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ရုံမကပါဘူးရင်းစည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရိုင်းရိုင်းအော်ဟစ်ငေါငန်းရန်စတာတွေလှုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တစ်ပြက်ဓာတစ်ပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေလာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ်1-332-3555လေးကိုဖြစ်စီတိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေနေ့ညဓာတ်ရိုက်လိုင်းဆွေးနွေးခဲမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေအခုတခါတော့ဒီမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အရေးဘက်ကိုတလဲကြည့်ရအောင်ပါရခိုင်ပြည်နယ်ဒီမြောက်ပိုင်းဘက်မှာလက်ရှိဖြစ်ထွန်းနေတဲ့တောင်ကျန်းတိုက်ခိုက်မှုတွေကိုအာဏာပိုင်တွေဘက်ကလုံခြုံရေးအရစီစဉ်ဆောင်ရွက်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒေသခံရပ်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဗီဂျင်းနမ်းပြားကဒီမနေ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအတောအတွင်းမှာပဲရခိုင်ပြည်နယ်ဗတိပခါကိုဒေသအတွင်းပြည်ထနာဖြစ်မလာစေဖို့အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်သွားမယ်လို့အင်ဒိုနီးရှားသမ္မတကပြောကြားခဲ့ပါတယ်အပြည့်စုံကတော့မတ်အင်ဂျင်နိုင်ကတင်ပြမှာပါရှင
်မစ္စတာဗီဂျင်းနမ်ဘီယာရဲ့မနေ့ကြာတာပတိနေ့ကထုတ်ပြန်ချက်မှာသူ့အနေနဲ့ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့ရခိုင်အခြေအနေပေါ်တွေ့ရှိချက်နဲ့သုံးသပ်ချက်တွေကိုသဘောတူကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ရဲ့သုံးသပ်ချက်မှာမြန်မာအာဏာပိုင်တွေဘက်ကလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးတာမျိုးမဟုတ်ဘူးနဲ့တည်င်းယူခွင့်ပြုဖို့အပြင်တင်းမာနေတဲ့အခြေအနေကိုထိန်းချုပ်ဖို့နဲ့တဟဇာတဖြစ်မှုကိုမြင့်တင်ဖို့အတွက်စ조사အားထုတ်ဖို့တိုက်တွန်းထားကြောင်း VJ နမ်ဘီယာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မစ္စတာနမ်ဘီယာကလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကိုကုလသမဂ္ဂကအထူးစိုးရိမ်မိကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရအမျိုးသမီးကအခုလို VOA ကိုပြောပါတယ
် Mr. Vijay Nambiar, the Secretary General Special Advisor on Myanmar, said today that he underlines that the United Nations remains seriously concerned
ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအလေးအနက်စိုးရိမ်နေစေဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiar ကဒီကနေ့မှပြောကြားလိုက်ပါတယ်ရခိုင်ဒေသမှာလက်တလောဖြစ်ထွန်းနေတဲ့တောင်းကျန်တိုက်ခိုက်မှုတွေကိုထိန်းချုပ်ဖို့လိုအပ်တဲ့လုံခြုံရေးအစီအစဉ်တွေကိုဆောင်ရွက်နေချိန်မှာပဲဒေသခံပြည်သူတွေရဲ့ကြားထဲမှာယုံကြည်မှုနဲ့စိတ်ချရတဲ့အာမခံချက်တွေတည်ဆောက်ဖို့အဆင့်တွေကိုမြန်မာအာဏာပိုင်တွေကမဖြစ်မနေဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့အတွက်လုံခြုံမှုဂုဏ်သိက္ခာနဲ့ကောင်းမွန်တဲ့အခြေအနေဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်။
ဒါပြင်ပဋိပက္ခကြောင့်နေရက်စွန့်ခွာထွက်ပြေးခဲ့ကြရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေထိုင်ခွင့်ပြုတင်ကြောင်းမစ္စတာနမီယာကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ
်။ Those who have fled or suffered displacement should be allowed to return to their homes.
သူတို့ရဲ့လူမျိုးစုဘာသာရေးယောက်ျားမိန်းမဒါမှမဟုတ်အဆင့်တန်းစားရတွေအလုံးကိုခွဲခြားမှုမရှိဘဲဒေသခံအလုံးကိုအကာအကွယ်ပေးဖို့အစိုးရအစစ်မြစ်ခေါင်းဆောင်တွေဘက်ကအခိုင်အမာဆုံးဖြတ်ထားကြောင်းအမှားစကားခိုင်ခိုင်မာမာထုတ်ပြန်ဖို့လိုအပ်ပါတယ်အခုလိုထိလွယ်ရှလွယ်ဖြစ်နေတဲ့အခြေအနေမှာဆွတ်ဆွတ်ချက်တွေနဲ့မဟုတ်မမှန်လှုပ်ကြံတဲ့စကားတွေကိုအထူးဂရုပြုပြီးကင်တွယ်ဖို့လူတိုင်းမှာတောင်းပန်ရှိပါတယ်
ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းမောင်းတော်ဘူးတိတောင်ဒေတာကိုတွားပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှာဖြစ်တယ်ဆိုတာတေချာအောင်ပြုလုပ်ဖို့မစ္စတာနမ်ဘီယာကတောင်းဆိုကြောင်းသူကတစ်ဆက်တည်းပြောပါရယ်ဒေတာကံပြည်သူတွေရဲ့အခြေခံပြဿနာအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားကိစ္စကိုဖြေရှင်းပေးမယ်ဆိုတာရဲ့ပ ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုတတ်တောင့်တတ်တာနေခွင့်ရရှိအောင်ကူညီပေးဖို့လဲ VJ နမ်ဘီယာကထပ်မံတောင်းဆိုခဲ့ပါတယ်။ဒါအပြင်မင်းကထုတ်ပြန်တဲ့ကြေညာချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသနဲ့ကင်ဖွဲ့ရီနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတင်းမာနေတဲ့အပေါ်မှာသူ့အနေနဲ့အလွန်စိတ်ပြတ်မိကြောင်းနဲ့အခြေအနေတွေကိုအမြန်ဆုံးထိန်းချုပ်ဖို့နဲ့တွဲဆုံဆွေးနွေးပွဲကိုပြန်ပြီးတွားကြဖို့အစိုးရနဲ့တပ်မတော်အပါအဝင်တိုင်းဒေသနဲ့ကင်ဖွဲ့အားလုံးကိုသူ့အနေနဲ့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒီအတော့အတွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးဒေတာရင်းတည်ငြိမ်ရေးထိခိုက်လာနိုင်ခြင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့ပါတယ်။ဘာလီကျွန်းမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်လာတဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုမနေ့ကသမ္မတဝီဒိုဒိုကတီချာတွေ့ဆုံပြီးရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းတဲ့နေရာမှာလိုအပ်တဲ့အဆင့်တွေကိုဆွေးနွေးခဲ့ကြောင်းသမ္မတကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုအခုလိုပြောသွားပါတယ
် Mr. Kofi Annan Nadella ကတူဝါ Advisory Committee
သူပြောသွားတာကရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံပြီးတော့အလေးအနက်ဆွေးနွေးဖြစ်ကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းဖို့လိုအပ်တဲ့အဆင့်တွေကို Mr. Kofi Annan ကဆွေးနွေးပွဲမှာပြောပြခဲ့တယ်လို့သမရဝီဒိုဒိုကပြောသွားတာပါ။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာသိရဖို့လွန်ခဲ့တဲ့နှစ်ရက်ကအင်ဒိုနီးရှားနိုင်ငံသား၏ဝင်ကြီးဟာနေပြည်တော်ကိုသွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းသမရကပြောပါရယ်။အခုတော့ရခိုင်ပြည်နယ်ကိုအစားအသောက်နဲ့ဆောင်တွေကိုအမြန်ဆုံးပို့ဖို့သူညွှန်ကြားထားတယ်လို့သတင်းတောက်တွေကပြောပါရယ်။အင်ဒိုနီးရှားနိုင်ငံဘက်ကကန့်လန့်ထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမျှတတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့လည်းမြန်မာအစိုးရဘက်ကတုံ့ပြန်ထားပါရယ်ရှင
်။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောဖြစ်တင်ဆက်ပေးပါမယ်။အဆိုတော့ခင်ဝန်းသီဆိုတဲ့ရီမာဆောင်းသချင်းကိုနားဆင်ကြရအောင်ပါရှင်။ဆိုတော့ Q1 တီဆိုတဲ့ပြည်မဆောင်တဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွယ်အစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကျန်းမာရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
အာဂျီတဲ့ဟာနဲ့ဖိအားပေးတဲ့ပုံစံတော့ဘလို့မနေဟင်းကိုရမှာမဟုတ်ဘူးပေါ့နော်ကိုကလည်းလှုပ်လှုပ်လိုက်ပြန်ဖိဘက်ခါကိုပုံမပြီးတော့ကြီးဆွားစေတယ်လူမှုခြေသူအဖွဲ့ဒီပေါင်း150ကျော်ပါတ
ယ်ရှမ်းလူငယ်ကွန်ရဲ့အဖွဲ့ခေါင်းဆောင်ကိုရိုင်းကမ်ပန်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်ဒေါ်လလတန်းစီစဉ်တင်ဆက်ထားပါတယ်
ဒီကိမ့်လေးတင်ပြမယ် idiom အသုံးကတော့
Dutch treat
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DUTCH Dutch TREAT treat ဖြစ်ပါတယ် Dutch ကတော့ Netherlands နိုင်ငံကလူမျိုးတွေဖြစ်ပြီး treat ကတော့ကြွေးတာမွေးတာစားတောက်ကြတာရုပ်ရှင်ကြည့်ပဲဆိုရင်လည်းဈေးကျခံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်ခွန်ရဲ့တိုက်ရိုက်အသေးပဲကတော့ Dutch လူမျိုးတွေနဲ့ဆိုင်တဲ့ကုန်ကျစရိတ်ကျခံမှုတမျိုးပေါ့ဒီတော့ဆင်းသက်လာတဲ့တမိုင်းကြောင်နှစ်မျိုးရှိပါတယ်တစ်ခုကတော့ Dutch တကားပုံစံကလို့ဆိုပါတယ် Dutch တကားဆိုတာကတော့တကရွက်နှစ်ရွက်ဟာအမြဲအရွယ်တူအရွယ်အစားပုံစံတူနေတာဖြစ်ပါတယ်နောက်ဆင်းသက်လာတဲ့နောက်ကြောင်တစ်မျိုးကတော့ Dutch လူမျိုးတွေရဲ့ဒလိတစ်ခုကတော့အုပ်စုနဲ့အပြင်ထွက်စားတောက်မယ်ဆိုရင်ကိုစားတာကိုပေးတဲ့ဒလိမျိုးရှိပါတယ်ဒါကြောင့်မို့ Dutch treat ဆိုတဲ့ idiom အသုံးကကိုယ်တွေကိုပေးတာဖြစ်တယ်လို့တခါတရံလေးကျတဲ့တွင်ငွေကိုအညီအမျှဝေပုံကြခွဲဝေတာမျိုးလေးရှိပါတယ်။နှစ်ယောက်စားတော့ရင်တဝက်စီကုန်ကြခံတာမျိုးလို့ပေါ့။သုံးယောက်စားတော့ရင်တော့သုံးပုံခွဲတာပေါ့။ Dutch treat အစား GOGDUTCH Dutch Go Dutch လို့လည်းအစားထိုးနိုင်ပါတယ်။ Dutch ပုံစံမျိုးသွားကြစုပေါ့။ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ When we went out during our college days,It was always a Dutch treat. We paid for ourselves, for movies, and food.
ကျွန်တော်တို့ကောလိပ်ကျောင်းနေစဉ်ဘဝတုန်းကတော့အပြင်ထွက်ကြမယ်ဆိုရင်ကိုယ့်အတွက်ကိုပေးကြည့်ပဲ။ရုပ်ရှင်တွေအတွက်အစားအသောက်တွေအတွက်ကိုဟာကိုပဲပေးကြတာပဲလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When we went out during our college days, it was always a Dutch treat.We paid for ourselves, for movies, and food.
Good way, good way, Jesuin. Idiom atunya, belupiomle.
Dutch treat.
Damam ho.
Go Dutch.
Lupioluya bari. Eragaro, digrimne, timpia gere, idiom atome, pipari.
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ကျမရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဒီတက်ကြီးရွယ်အိုကျမရေးနဲ့မညံယော့ကြမင်းယော့တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်ကဘာမာယောမြန်မာနိုင်ငံမှာပါတက်ကြီးရွယ်အိုအရေးအတွက်များစွာတိုးပွားလာနေပြီး10ဦးမှာ2ဦးကနေ3ဦးလောက်ဟာစိတ်ယောဂတွေခံစားလာနေရတယ်လို့ကျမရေးပညာရှင်တွေကသတိပေးနေပါတယ်ဘာကြောင့်အခုလိုစိတ်ယောဂတွေခံစားရပြီးအဖြစ်များတဲ့မညံကြမြေရတဲ့ယောဂမှာဘလို့လက္ခဏာတွေပြပြီးဘလို့ကာကွယ်ကုသနိုင်မလဲဒီအကြောင်းတမတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမူနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမြင်းမြန်တင်ပြထားပါတယ်
โอเคปอมคาดาดาญาณวินจอกครับสนุดิตัจจีเหยอสิทธิ์แจ้มายินเนี่ยปัดตะพี่รอเมียนมาနိုင်ငံမှာจုံရလေရှိတဲ့ပြဿနာအနေထားကလေးတွေကိုစပြီးတော့ရှင်းပြပေးပါဆရာ
WHO ရဲ့ခန့်မှန်းချက်အရပြောရင်အသက်60နဲ့ထက်လူကြီးက1980တက်ဆိုင်ရင်လူကြီးက2ဆလောက်ကိုရားလာပြီအသက်ကြီးလာလို့ရှိရင်အာယုံခံစားမှုပိုင်းဆိုင်ရာမှာခုံးတော့မှာစိတ်ထိုက်တာတွေယူရင်းတာတွေရှိတယ်လို့စိတ်ပိုင်းဆိုင်ရာမှာလည်းကိုယ်ကြီးကိုယ်သေးတွေကြောင်းနေသွားတာတို့ပိုဆိုးလာတာတို့ရှိတဲ့သလိုမှန်ညာနဲ့ပတ်သက်ပြီးတော့လေတဖြည်းဖြည်းချင်းသွေးခေါ်လာတွေကနှီးကွေးလာတယ်။ မှညာမှန်ခံရမှာချွေးညက်တွေရှိကြတယ်။ဒီတင်စိတ်အာယုံခံစားမှုဝိုင်းမှာစိတ်လုံချမ်းမှုတွေများပြီးအပြောင်းလဲတွေအများကြီးရှိရအောင်တွေ့ရပါတယ်။အဲဒါတည်းမဟုတ်ကျွန်တော်လူငွေနဲ့ပတ်သက်တဲ့အပြောင်းလဲကြီးနေတဲ့ပဲကြီးပြီးဆိုပင်ဆင်ယူတဲ့အပိုင်းတွေဖြစ်လာပြီးဒီဝိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေရှိလာနိုင်တယ်လို့လူငွေနဲ့ပတ်သက်တဲ့ခါမှာလည်းသူတို့ရဲ့အဆင့်အတန်းသူတို့နေရာပေးမှုတွေပါတယ်ရပါပဲဖြစ်ဖြစ်ရောရော့ချလာတယ်သူတို့ရဲ့မိသားစုတွေဆုံးရှုံးတာတို့ညီကိုမောင်နှမတွေချင်းတို့သားချင်းတွေငယ်ချင်းပေါင်းပြီးဆုံးရှုံးတာတို့ကလည်းသိလာတဲ့အခါမှာဒါတွေကလူငွေနဲ့ပတ်သက်တဲ့အခွင့်အမှုတွေလူငွေနဲ့ပတ်သက်ပြီးတော့ဟိုကစီးကြံဆံမှုတွေပါဖြစ်လာတယ်သူတို့ကသူ့မဲ့သူ၊ကဲမဲ့သူတွေလိုလာတဲ့အခါမှာသူ့သက်ကြီးရုံတွေဆောင်ချောက်တဲ့ကြီးရတွေကိုရောက်သွားတာမျိုးတွေပါလိမ့်ရှိတာပေါ့လေအဲ့တော့သက်ကြီးရုံနဲ့ပတ်သက်ရင် 10 to 25 percent လောက်ကဒါသက်ကြီးရုံတွေမှာစိတ်ဓမ္မကြီးနဲ့ပတ်သက်တဲ့ဝေဒနာတွေခံစားရတာတည်းငားတယ်ဆိုတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်တကြည်ရုပ်စေတနာတွေကဘာတွေကိုအဓိကတွေ့ရလဲဆရာ
။ဟိုအသက်ကြီးလာတဲ့ခါမှာသူငယ်ပြန်ပြီးတော့တတိမိတဲ့ယောဂပေါ့အမှန်ညာနေကျွန်းနေလာတဲ့ယောဂကဒါတိတိတတ်တာညားတာကိုတွေ့ရမှာပေါ့။ပြောမစွေဒမန်ချလို့ခေါ်တဲ့ဒီသူငယ်ပြန်အမှန်ညာရောတဲ့ယောဂက900ခိုင်နှုန်းလောက်ရှိမယ်။စိတ်ကြတဲ့ဝေဒနာခံစားရတဲ့ဆိုတာ 73.500 ခိုင်နှုန်းလောက်ရှိမယ်။အဲ့ဒီကနေမှတချို့ဆိုရင်အကြောက်တော်တဲ့ဝေဒနာခံစားရတဲ့တကြည်ရုပ်တွေက1000ခိုင်နှုန်းလောက်ရှိတာကိုတွေ့ရပါတယ်။ဒီဓာရီကမှအထွေထွေသွေးရင်တိတ်လုံးခဲ့တဲ့ယောဂမျိုးက400ခန်းလုံးလောက်ဒီကိုကြီးကိုသွေးချွေနေတဲ့သူတွေက100ခန်းလုံးလောက်ရှိပါတယ်။နောက်တာတဏှာတွေလွန်စိတ်တွေညာနေတဲ့ဝေဒနာတွေအသက်ကြီးရုံတွေက 0.5% လောက်ရှိပြီ
။ဟုတ်ကဲ့။အဲ့တော့ဆရာကုဒီပြောတဲ့ယောဂတွေတရားအဖြစ်အများဆုံးနဲ့ကာကွယ်မှုလည်းအများဆုံးပေါ့နော်။လုံနိုင်တဲ့ယောဂနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဆရာဘယ်ယောဂကိုဆရာစပြီးတော့ပြောမလဲ။
အသက်ကြီးပိုင်းမှာဒီပညာကျသွားလို့ဆိုပြီးတော့ပေါ့လေ memory ပိုင်းမှာအပြောင်းလဲတွေဖြစ်တယ်။သူကအကောင်းလို့ထင်ပြီးတော့ဟုတ်ကောင်းနေတာပဲဒါအသက်ကြီးလို့ဖြစ်တာပဲလို့ထင်တတ်တဲ့ဒီသက်ကြီးကိုသင်ငယ်ပြန်မှတ်ဉာဏ်တတိတွေမေ့ရတဲ့ယောဂါကိုစပြီးတော့ပြောရင်ကောင်းမှာပေါ့နော်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသင်ငယ်ပြန်တာလို့ခေါ်တဲ့ဒီသက်ကြီးရွယ်ကိုမှတ်ဉာဏ်ညှော်နေတဲ့ယောဂါနဲ့ပတ်သက်ပြီးတော့အသေးအတင်ဆုံးအချက်တွေဆိုရင်ဆရာကြီးဘယ်အချက်တွေကိုထောက်ပြမလဲ
မှတ်ဉာဏ်ညှော်လာတာကိုပြောမယ်ဆိုရင်တို့ကအသက်65နှစ်အထက်ဆိုရင် 10% လောက်ကစလာမယ်အဲ့ဒီတော့75နှစ်လောက်ဆိုရင်25ရာခိုင်နှုန်းလောက်အထိဒီလိုဆိုတိုးလာတာတွေသူကနာတာရှိလဲဖြစ်တယ်အခုဒီပေါ့မှန်ညာမိုင်းဆိုင်ရာနဲ့မကဘူးလားသင်ယူမှုသင်ကြားမှုတွေထွေးနေတယ်ဟိုဘာသာစကားပြောသူတွေပါတဖြည်းဖြည်းဖြည့်ရွှင်လာတဲ့အဆင့်တွေဖြစ်လာတယ်စေတနာတွေသင်ချင်းနိုင်မှုတွေနည်းလာတယ်လူငွေနဲ့ပတ်သက်တဲ့ပတ်သက်မှုတွေလည်းညှော်နေလာတာကိုတွေ့ရတယ်ဒါသူတို့မှာပါတယ်ဆိုအပြုတ်မှုပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတွေအမျိုးမျိုးနဲ့ပြတ်တတ်တာပေါ့ဟိုကကြီးကြောင်ကြတာတွေတို့စံတရားစိတ်ကြီးများတာတွေတို့မရှိတဲ့ဟာတွေတုံ့တော်မှုနဲ့အာယုံမှားတွေရတာမျိုးတွေပါဖြစ်လာတဲ့တော့ကြဒီဟာတော့တက်ကြီးပိုင်းမှာအတွေ့များတဲ့မှာပေါ့နော်အဲ့တော့သူတို့ဖြစ်တဲ့ကမ္ဘာလဲတဖြည်းဖြည်းဆူလာတတ်တာရှိတယ်လို့ပြန်ကောင်းနိုင်တာ900ခန့်လုံးလောက်ကပြန်ကောင်းနိုင်တယ်လို့ဆိုနိုင်တာပေါ့အဲ့တော့ကြဒါလေးကလည်းနည်းနည်းအရေးကြီးတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီပြန်ကောင်းနိုင်တဲ့အနေအထားကိုဖြစ်အောင်ဆရာကြီးဘယ်လိုမျိုးပြည့်စုံကုသမှုတွေလုပ်ဖို့လုပ်မလဲ
တက်ကြီးတွေဖြစ်တဲ့ဒီဟာတွေမှာအခုနောက်ပိုင်းမှာတော့ neurocognitive disorder လို့ခေါ်တာပေါ့လေအာရုံရောနဲ့အပြုတ်မှုနဲ့အပြုတ်မှုတွေမှာလာပြီးတော့ထိုးရင်းနဲ့ယောဂဆိုပြီးတော့ခေါ်တာပေါ့အဲ့တော့တချို့ဒါကြီးရယ်ဝင်မှာတငယ်ပြန်ဆက်ညာရောတဲ့ယောဂမှာအဖြစ်များတော့600နဲ့900ခန်းတော့ကအဲဆိုင်မှာကြောင့်ဖြစ်တာနောက်တစ်ခုကကျတော့ဘတ်စကူလာဒီမင်ရှာလို့ခေါ်တဲ့သွေးကြောတွေထုတ်ရင်းလို့ဖြစ်တဲ့တငယ်ပြန်3မီလီယောတဲ့ယောဂက100နဲ့200ခန်းတော့ရှိတယ်အဲ့ဒါပြီးရင်အောင်ရောတွေမှာထုတ်ရင်းနဲ့ဟလာ pick disease ဆို lewy body disease ဆို parkinson's and huntington's တို့စသဖြင့်အောင်ရောတွေမှာတစ်ဖြည်းဖြည်းချင်းအသက်ကြီးလို့ရင့်ကျက်လာတာနေပြီးတော့ကျတော့ဂျိုယွင်းလာလို့ဖြစ်တဲ့ယောဂတွေရှိတယ်လို့ဒီဝါတွေတို့အစိတ်တောက်တွေတို့ဖြစ်တာတွေရှိတယ်။အုံနောက်ထဲမှာရှိတဲ့အဖူစိတ်တွေကြောင့်ဖြစ်တာရှိတယ်။အောက်ဆီဂျင်မရလို့ဆိုပြီးဖြစ်တာရှိတယ်လို့ဒဏ်ရာကြောင့်ဖြစ်တာရှိတယ်။ယောဂါပိုးတွေကြောင့်ဖြစ်တယ်လို့ HIV ဆိုလို့ယောဂါပိုးတွေကူးစက်လို့ဖြစ်တာတွေရှိတယ်လို့အာဟာရချို့ယွင်းလို့ဖြစ်တာတွေလည်းရှိတယ်။ခန္ဓာကိုယ်ရဲ့ဖြစ်ပျက်ပြင်းပြင်းကြောင့်လည်းမို့ metabolism မမှန်လို့ဖြစ်တာရှိတယ်လို့သူတို့ dementia ဆိုတာရှိတယ်။အဲ့တော့ဒီထဲမှာသောသောပြေ vascular dementia လို့လို့ဒီဝါတို့အစိတ်တောက်တို့ကြောင့်ဖြစ်တာတွေလို့အထက်မှာအကျိခုတွေကြောင့်လို့အောက်ဆီဂျင်တို့ခံရရတာတို့ယောဂါပိုးကူးစက်ခံရတာတို့ခါရကျတဲ့လားတို့သူတဲ့ဟာတွေကကာကွယ်လို့ရတဲ့ယောဂါတွေလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ရေးအတွက်ဆရာကြီးဘယ်လိုမျိုးတွေလုပ်နိုင်လဲဆရာ
ငယ်ငယ်ရွယ်ရွယ်ကလေးကကျွန်တော်တို့ကအဟာရပြည့်ဝမြတ်တဲ့အစားအသောက်တွေကိုစားကြမယ်ဒီပြင်ကနေမှန်မှန်လုပ်မယ်အုံနောက်ကအောက်ဆီဂျင်လေးချင်းခေါင်းနေအောင်လှုပ်ရှားမှုတွေဒီပြင်ကနေမှန်မှန်ကန်ကန်လုပ်မယ်အဲ့ဒါအပြင်အသက်ကြီးလာတဲ့ခါမှာမမေ့မလျော့အောင်ဒီအမှန်ညာနဲ့ပတ်သက်တဲ့ဟာတွေအများနဲ့ဆွတ်လက်ထက်မြက်နေအောင်စာပေလေ့လာတာမျိုးတွေလေ့ကျင့်ခန်းမှာသုံးနောက်လေ့ကျင့်ခန်းရောခန္ဓာကိုယ်လေ့ကျင့်ခန်းရောလုပ်ဖို့တွေတို့ပါတယ်ဒါလည်းမကဘူးယောဂါပိုးတွေဝင်ရောက်နိုင်အောင်ကာကွယ်တဲ့ဒီစနစ်တွေနဲ့ ကျမကြီးအတွက်ညှတာတဲ့နေထိုင်မှုစနစ်ကိုလုပ်မယ်ဆိုရင်ဒီဟာကြီးတို့တော့မများကာကွယ်နိုင်ကြဖြစ်မယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဆရာကြီးဒီယောဂနဲ့ပတ်သက်ပြီးတော့ကုသမှုနေတာဘယ်လိုရှိလဲ
အခုနောက်ပိုင်းမှာစီးပွားတွေကတော်တော်များများပေါ်ပေါက်နေပြီဆိုတော့ဘုံနောက်ထဲမှာသွေးလက်ပတ်တာတွေမှန်ကန်တဲ့နေ့တွေရှိတယ်ဘုံနောက်ထဲမှာသွေးလက်ပတ်တာမှန်တော့အောက်ဆီဂျင်ကောင်းအောင်လုပ်ပြီးတဲ့ဆေးမျိုးတွေရှိတယ်အဲ့ဒီဆေးမျိုးတွေကိုတစ်နေ့တစ်ကြာအစီအပြီးတဲ့တူတူပြီးပေးသွားတာရှိသလိုအာဟာရပြည့်ဝမျက်နှာတရစားဖို့အစီအစဉ်ပေးတာတွေရဲ့၄ချိန်ခန်းနေအလုပ်ခိုင်းတာတွေရဲ့ meditation လို့ပါလို့အသက်ဒီမြင်ချူသိချူထုတ်၄ချိန်ခန်းနေအဖြစ်စိတ်ပိုင်းဆိုင်ရာ၄ချိန်ခန်းနေလုပ်ပြီးတဲ့နည်းပြည့်တွေနဲ့လုပ်မယ်ဆိုရင်တော်တော်များကိုကုသနိုင်တဲ့အဆင့်မျိုးရှိတယ
်ဟုတ်ကဲ့ဒီတငယ်ပြန်လာဖြစ်တဲ့ဒီမှတ်ဉာဏ်ရောက်တာနဲ့ပတ်သက်ပြီးတော့တခြားရေးကြည့်တဲ့ချက်က
မင်းရောတာတွေများလာတဲ့အခါမှာကိုဟာကြံတရားကြံဖြစ်တာတို့ကိုသွားတာလာတာဒီမှာမှားတာတို့မဖြစ်အောင်သူ့ checklist တွေလုပ်ပြီးတာတို့ပစ္စည်းတွေကိုသူ့နေရာနဲ့သူထားတာတို့ဆိုတာမျိုးလေးတွေအဆင်ပြေအောင်လုပ်ပြလိုက်လို့ရှိရင်သူတို့ကူညီပြီးသားရမှာပေါ့နောက်တစ်ခုကလည်းစေတွေပေးရင်နဲ့ရေအောင်ကရန်ဖြစ်တာမျိုးလေးတွေနံပါတ်နာမျိုးလေးတွေပြတဲ့အဲ့တော့အဲ့လိုမျိုးမရှိအောင်ကလည်းစောင့်ကြည့်ပြီးတော့ ඒ ဝါတွေကိုစနစ်ကျချိန်ကျွဲပြီးတော့ကျွန်တော်ဆရာဝန်ကြီးတွေနဲ့ပြသပြီးတော့စောင့်ရှောက်မှုကောင်းကောင်းပေးဖို့လိုတာပေါ့
ဟုတ်ကဲ့ရှင်းစင်များကျေးဇူးပါဆရာ
ကိုဝင်းမင်းတင်ဆက်တဲ့အပတ်စဉ်တင်မရေကန်တာကိုနားဆင်ကြရတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့ဒီတိုင်းရင်းသတင်းလွှာအလက်ပါထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးတပ်စခန်းတွေကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ် KIO TNLA MNDAA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြောင်းရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတယ်ဆိုတာနဲ့ရှမ်းပြည်နယ်လွတ်တော်ကနေလက်နက်ကင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖြစ်ဖွဲ့စည်းသတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်ဖွဲ့စည်း150ကျော်ကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မုံကိုမြို့ကတပ်စခန်းတွေကိုမြမတပ်မတော်ကနေဒီဇင်ဘာလ4ရက်နေ့ညနေပိုင်းမှာပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကမုံကိုမြို့နယ်အတွင်းမြမတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မဟာမိတ်တပ်ဖွဲ့တွေအနေနဲ့အကန့်အသတ်စစ်ပွဲသာဆင်နွှဲတာဖြစ်ပြီးဒေသခံတွေထိခိုက်မှုမရှိအောင်မုံကိုဒေသကနေစုခွာခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကချင်နုလက်ရေးတပ်မတော် KIA တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA MNDAA ကိုကန့်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲကြောင့်မုံကိုဖောင်ဆိုင်ဟေမိုးလုံးနတ်မတူဒေသကတောင်းနဲ့ချီတဲ့ဒေသခံတွေကလည်းစစ်ဘေးတန်းရှောင်နေရပါတယ်
မြန်မာတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းအတွင်းစစ်ရေးတင်းမာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တမတ်ဖို့ရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအကြမ်းဖက်အဖွဲ့အဖြစ်ထောက်ခံမဲ63မဲနဲ့အနိုင်ရရှိသွားပါတယ်။ရှမ်းပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးကိုဒီဇင်ဘာ5ရက်နေ့ကနေ10ရက်နေ့ထိကျင်းပစဉ်မဲခွဲဆုံးဖြတ်လိုက်တာပါ။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ကချင်လူလတ်ရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA ကိုကောင်တပ်မတော် MNDA စတဲ့တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်အစတမတ်ရေးဆွေးနွေးဖို့ပြီးခိုင်ဖြိုးပါတီကိုစတဲ့ကနေအစိုးတင်တွင်ခဲ့တာပါအကြမ်းဖက်အဖွဲ့စီအဖြစ်တတ်မှတ်ခဲ့တာဟာငြင်းချမ်းရေးဖြစ်စဉ်အတွက်စိုးရိမ်စရာဖြစ်နေပြီးပုံမှုရှုပ်ထွေးမှုကိုဦးတည်စေတာကြောင့်ပြည်ထနာကိုဆွေးနွေးအဖြစ်ရှာပြီးဖြည့်ရှင်းကြမှတ်တာငြင်းချမ်းရေးရရှိနိုင်မယ်လို့ရှမ်းပြည်နယ်လွတ်တော်ကိုစတဲ့နန်းဆန်းဆန်းအေကပြောပါတယ်
ကချင်ပြည်နယ်ဖက်ကန်ဒေတာဆိုင်းကြဘူးမြွာမှာကြောက်စိမ့်တူးဖော်ရေကုမ္ပဏီကြီးတွေကတိုးချက်တူးဖော်ဖို့ပြင်ဆင်နေပြီးရွာသားတွေကိုရော့ကျေးပေးမယ်လို့ကတိပြုသဘောတူညီချက်ပြက်ကွက်ခဲ့တာကြောင့်ဒေတာခန်တွေကဆန္ဒပြတောင်းဆိုဟန်တားမှုတွေပြုလုပ်ခဲ့ပါတယ်။ဆိုင်းကြဘူးမြွာသားတွေကိုရော့ကျေးသိန်း 11,800 ပေးမယ်လို့သဘောတူညီခဲ့ပေမဲ့6လကျော်ထိအကောင့်ထဲမပေါ်လာတာကြောင့်နိုဝင်ဘာလ22ရက်နေ့ကနေစပြီးဒီဇင်ဘာလအထိဒေတာခန်တွေကကုမ္ပဏီ12ခုကိုမြေစာတဲ့ကားလမ်းတွေပိတ်ပင်တာစီဆနပြခဲ့တာဖြစ်တယ်လို့ဒေသခံဆ iam ကင်ရာကပြောပါတယ်ဆနပြပြီးနောက်ပိုင်းမှာတော့ကုမ္ပဏီဘက်ကသိန်း 9,400 သာပေးနိုင်ကြောင်းပြောဆိုလာတဲ့အချိန်မှာဆိုင်းကြဘူးမြွာသားတွေကြားမှာကြည်အေးသူနဲ့မကြည်အေးသူတွေကြားမှာမညီမညွတ်ဖြစ်လာစေတယ်လို့ဆ iam ကင်ရာကပြောပါတယ်ဖက်ကန်ဒေသဟာကချင်ပြည်နယ်ရဲ့စီးပွားရေးအဓိကကျတဲ့နေရာဖြစ်ပေမဲ့ခုချိန်မှာတော့ကုမ္ပဏီများစွာကသာအေယာမဆက်ရနေရာများနဲ့တူးဖော်နေခဲ့ပြီးဒေသခံတွေကတော့ခက်ခဲစွာလုပ်ကိုင်စားတောက်နေရတဲ့အခြေအနေမျိုးမှာရှိနေပါတယ်
။ကရင်ပြည်နယ်မြိုင်ကြီးငူဒေတာဒုက္ခတဲ့စခန်းနေစစ်ပေးရှောင်ဒုက္ခတဲ့တွေအတွက်စာနာရိတ်ခါနဲ့စောင်းတွဲအရေးတန်ခံနေတဲ့အဝတ်စားတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မေတဝေါ်ဒေတာမှာတိုက်ပွဲမတီးမငြိမ်သေးတဲ့အပြင်တိုက်ပွဲတွေမြေမြုပ်မိုင်းတွေကိုလည်းဖယ်ရှားနိုင်ခြင်းမရှိသေးတဲ့အတွက်ကျေးရွာပေါင်း20ကျော်လူဦးရေ3000ကျော်မြိုင်ကြီးငူဒေတာမှာကျန်ရှိနေသေးတာဖြစ်ပါတယ်။လက်ရှိမြန်ကြီးငုံစစ်ပေးဆောင်စခန်းအတွက်ရိတ်ခါနဲလာလို့အလူရှင်တွေလိုအပ်နေတယ်လို့စစ်ပေးဆောင်စခန်းတာဝန်ခံကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလကမြေတဝေါ်ဒေတာမှာကရင်ပြည်နယ်နယ်ခြားဆောင်တပ်နဲ့တိုးတက်တော်ပုဒ္ဒပါတာကရင်မျိုးတော်တပ်မတော် DKBA အဖွဲ့တို့ကြားပြစ်ခတ်မှုကြောင့်ဒေတာခန့်ကြေးရွာသားတွေကနေမြန်ကြီးငုံမှာစစ်ပေးဆောင်နေတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့2019-2018ဘန်ဒါယင်းနဲ့ဘတ်ဂျက်ငွေမှာ2016-2019ဘန်ဒါယင်းနဲ့ဘတ်ဂျက်ငွေထက်ကျပ်ငွေ3ဘီလီယံရော့ကျသွားခဲ့ပါတယ်2019-2018ဘန်ဒါယင်းနဲ့ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့ဘတ်ဂျက်ငွေမှာကျပ်ဘီလီယံ142ဘီလီယံသာရှိပြီးပြီးခဲ့တဲ့ဘန်ဒါယင်းနှစ်ကကျပ်145ဘီလီယံရှိခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ဒီဇင်ဘာလ5ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာဘတ်ဂျက်ငွေကိုဌာနဆိုင်ရာ24ခုခွဲဝေသုံးစွဲဖို့ဆွေးနွေးနေကြပြီးအခုချပေးတဲ့ငွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့လည်းဦးအောင်ဝင်းကပြောပါတယ်
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်လွတ်တော်ကနေ KIA, TNLA, MNDAA လက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်အဖွဲ့အစည်း150ကျော်ကနေကန့်ကွက်ပြီးအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်အလုံးပါဝင်နိုင်အောင်ကိုလည်းတိုက်တွန်းထားပါတယ်။ပညာရဲ့စူးစီးချက်ကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
တရင်တော်လည်းနဲ့ကင်တပ်ဖွဲ့တွေကိုကျမ်းဖက်ဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့ရင်ငင်းချမ်းရည်တိဆောက်ရေးမှာခက်ခဲစေနိုင်တယ်လို့ရှမ်းလူငယ်ကွန်ရက်ဖွဲ့ခေါင်းဆောင်ကိုလိုက်ခမ်းပန်ကအခုလိုပြောပါတယ်
အာဂျီတဲ့ဟာနဲ့ PRB ရဲ့ပုံစံတော့ဘလို့မနေဟင်းကိုရမှာမဟုတ်ဘူးပေါ့နော်ကိုကလည်းလှုပ်လှုပ်လိုက်ပြီးပြပခတ်ကိုပုံမပြီးတော့ကြီးသွားစေတယ်လူမှုရှင်သူအဖွဲ့ဒီပေါင်း150ကျော်ပါဒီအကြမ်းဖက်ဖွဲ့စီလို့တတ်မှတ်တဲ့ဟာကိုကန့်ကွက်တယ်ပေါ့
ရှမ်းပြည်နယ်လွတ်တော်အနေနဲ့အခုလိုအကြမ်းဖက်ဖွဲ့စီလို့တတ်မှတ်တာအဖြစ်တစ်ခုမဟုတ်တယ်လို့လွတ်တော်အနေနဲ့ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေငင်းချမ်းရေးလုပ်ငန်းစဉ်ထဲပါဝင်လာနိုင်အောင်ဝိုင်းဝန်းလှုပ်ဆောင်တင့်တယ်လို့ဝင်းနေဖောင်ဒေးရှင်းရခိုင်ပြည်နယ်ရဲ့ဒါရိုက်တာဦးခိုင်ကောင်းဆောင်ကအခုလိုပြောပါတယ်
အကြမ်းဖက်ဆိုတဲ့အဖွဲ့လို့တတ်မှတ်ရုံနဲ့မပြီးရောက်ဘူးပေါ့နော်တက်မတော်အင်အားစုတွေတော်လည်းလက်နက်ကိုင်တိုင်းသားအင်အားစုတွေအလုံးပါဝင်အောင်လွတ်တော်ကတောင်မှစူးစမ်းရမယ်ရှမ်းပြည်နယ်ဒီမှာကြီးတဲ့လက်နက်ကိုင်တော်လည်းအဖွဲ့အစည်းတွေကိုငင်းချင်ဖြစ်စေမှာပါဝင်ဖို့ပေါ့
ဒီစင်မခုနီယနေ့ကရှမ်းပြည်နယ်လွတ်တော်ကနေ KIA, TNLA, MNDAA လက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်မဲခွဲဆုံးဖြတ်ခဲ့တာပါရှမ်းပြည်နယ်လွတ်တော်အတွင်းမှာပြည်ထောင်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အသာစီးနဲ့မဲခွဲဆုံးဖြတ်ခဲ့တာကြောင့်အခုလိုအကြမ်းဖက်ဖွဲ့စည်းလို့တတ်မှတ်တဲ့အပေါ်ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကပြောပါတယ်
ကောင်းမွန်ဆုံးမှုရတော့တော့တော့ဖန်တီးရမယ်အနေထားပဲကိုယ်တော်ကတော့ဒီပါတီကိုယ်တည်းအားလုံးရတော့ကန့်ကွက်ကြတာပဲစိတ်လည်းမကောင်းရပါဘူးအဲ့ဒါနဲ့အချင်းချင်းကစံတွေကလေးမအသာစီးနေရမှန်းတယ်ကျန်နေတဲ့ရက်စီကဒီအားလုံးအနည်းငယ်50ကျော်လောက်မျိုးထားတာ
လူမှုအခြေပြုအဖွဲ့အစည်းတွေအနေနဲ့ကတော့ဒီမိုကရေစီအစိုးရလက်ထက်မှာတမတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအနေနဲ့ဒီလိုစိတ်တဆစ်စင်ရေးစကလုံးတွေနဲ့တရင်တိုင်းလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆံရေးမှာလွတ်တော်တွေကိုအတုံးချလာတာဟာလွတ်တော်ရဲ့တိုက်ခါကုန်တရေတွေကိုထိခိုက်စေနိုင်တယ်လို့လည်းကန့်ကွက်စာမှာဖော်ပြထားပါတယ်အရက်ဖက်အဖွဲ့အစည်း150ကျော်အနေနဲ့တိုင်းရင်တိုင်းနဲ့ကန်အဖွဲ့တွေကိုထိုးစစ်ဆင်ရေးဖြစ်အားပေးဆောင်ရွက်မှုအလုံးကိုကန့်ကွက်ရှုံချတယ်လို့အပြစ်ခရက်စေးရဲ့အတွက်နှစ်ဖက်တွေ့ဆုံဆွေးနွေးအပြစ်ရှာမှုများအများဆုံးပေါ်ပေါက်ရေးကိုဆောင်ရွက်ပေးဖို့ရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌကြီးနဲ့တကွလွတ်တော်ကိုယ်စားလှယ်တွေကိုဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့တိုက်တွန်းတောင်းဆိုထားပါတယ်
ဆက်ပြီးတော့တိုင်တန်းချင်းခံခဲ့ရတဲ့မွန်ပြည်နယ်ဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လေးလာသုံးသက်ရေးအဖွဲ့ကနေစတင်စုံစမ်းစစ်ဆေးနေပြီလို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။တိုင်ကြားသူတွေရောတိုင်ကြားခံရသူတွေရောနှစ်ဖက်စလုံးနဲ့ပါတွေ့ဆုံသွားမယ်လို့အဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောပါတယ်။မိရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
တိုင်းကြားခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိစ္စကို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လေလာသုံးသပ်ရေးအဖွဲ့ခေါင်းဆောင်ဦးညာဝင်းကအခုလိုပြောပါတယ်
။ဖြစ်နေတယ်ဆိုတာကျွန်တော်တို့ကအားနဲ့တင်ပြတာရှိတယ်။ပြည့်ပြည့်နေတဲ့အခြေအနေတွေကိုတင်ပြတယ်။အဲ့ဒါကဘယ်လောက်မှန်တယ်လဲ။တင်တဲ့အတိုင်းပဲလား။ဘာတွေရှိတယ်လဲ။အဲ့ဒါသိချင်တော့အဲ့ဒီလေလာရေးအဖွဲ့နဲ့ဖွဲ့ပြီးတော့စုံစမ်းတာပါ။
စုံစမ်းစစ်ဆေးဖို့ကိုလေလာရေးအဖွဲ့ဖွဲ့ပြီးရပိုင်းအတွင်းမှာပဲလှုပ်ဆောင်သွားမှာဖြစ်ပြီးတိုင်ကြားတဲ့သူတွေရောတိုင်ကြားခံရတဲ့သူတွေဘက်ကပါနှစ်ဖက်စလုံးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့လည်းဦးညာဝင်းကဆက်ပြောပါဗျာ။
ကျွန်တော်အဲ့ဒီကတောင်ဝရှိတဲ့လက်မှတ်ထိုးပြီးတော့တင်တဲ့လူတွေတဲဟာတချို့ပေါ့အားလုံးလည်းဖြစ်ချင်းချင်းပါပေါ့။သူတို့ကျွန်တော်တို့တွေ့ဆုံဖို့စီစဉ်တာပါ။
မွန်ပြည်နယ်ဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရတဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကိုတော့ထောက်ဖော်မပြောနိုင်သေးဘူးလို့ဥညာဝင်းကပြောပါဗျ။မွန်ပြည်နယ်ဝန်ကြီးချုပ်အစစ်စဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သူတို့ဖြစ်တဲ့ဥစော်ကအခုလိုပြောပါဗျ။ဥစ
ော်မှုနဲ့ပတ်သက်ပြီးတော့ပြည်လူမရှိတဲ့အခါကျတော့အခြေအကျုံရှိတဲ့လူတွေကိုလူကအကျဉ်းချယူဆက်တယ်လို့သူစိတ်ထဲမှာကိုကောင်းမဲ့ထင်တာလေးတွေလုပ်တဲ့အခါကျတော့လူတို့ရဲ့လူလားချက်တွေအာမုံဝင်တယ်လို့ဖြစ်တယ်။သူကအာမလို့အာမရဖြစ်လာတယ်။ဒီဆုံးမှာလူတို့ကဖြစ်ချင်တာမေးမြန်းတဲ့အခါကျလို့ရှိတယ်။ရေးရေးရရာဖြစ်သွားတယ်လို့မရှိဘူးလေ။
မွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္လာရီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့ကိုလေလာသုံးသပ်တင်ပြနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဥညာဝဲအဖွဲ့ကောင်းဆောင်တဲ့အဖွဲ့ဝင်3ဦးပါလေလာသုံးသပ်ရဲ့အဖွဲ့တရက်ဖွဲ့စည်းထားကြောင်းကိုနိုဝင်ဘာ28ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမွန်ကိုတပ်စခန်းတွေကိုမြမတက်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ
်တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
စက်တင်ဘာလတုန်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဘရက်ကိုဘားမားတို့အမေရိကန်မြန်မာဆက်ဆံရေးအဖွဲ့ဖွဲ့စည်းပေးခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နိုင်ငံခြားရေးစီးပွားရေးဗန္တာရေးကာကွယ်ရေးနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရေးနဲ့အမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာနတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာစီယယ်နဲ့အတူပထမဆုံးအမေရိကန်မြန်မာဆက်ဆံရေးဆွေးနွေးပွဲတက်ကိုနိုဝင်ဘာလအလယ်တုန်းကနေပြည်တော်မှာကျင်းပခဲ့ကြပါတယ်မြန်မာဆွေရကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကဦးဆောင်ခဲ့ပါတယ်။အစည်းအဝေးအတွင်းအမေရိကန်မြန်မာဆက်ဆံရေးပိုးပြီးကျယ်ပြန့်လာစေဖို့နဲ့လက်ရှိရောရှေ့လျှောက်လုပ်ငန်းစဉ်တွေမှာပါပူးပေါင်းဆောင်ရွက်ရေးတွေမှာအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကပြဿနာအရရဒီမိုကရေစီကူးပြောင်းမှုလုပ်ငန်းစဉ်လူ့အခွင့်အရေးဖွံ့ဖြိုးတိုးတက်အောင်အာထုတ်ကြိုးပမ်းမှုနဲ့စီကံဥပဒေတွေရဲ့အကြောင်းတို့ကိုရှုထောင့်အမြင်အမျိုးမျိုးကနေဆွေးနွေးဖလှယ်ခဲ့ကြပါတယ်။နှစ်နိုင်ငံကိုယ်စားလှယ်တွေဟာတဘာဝအရင်းမြစ်တွေကိုစီမံခန့်ခွဲမှုတာဝန်သိတဲ့ယင်းနှီးမြှုပ်နှံမှုနဲ့စီးပွားဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာအားလုံးပါဝင်ရေးဆိုတဲ့ကိစ္စရပ်တွေပါဝင်အားကောင်းခိုင်မာစေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမိဖက်ဆက်ဆံရေးတည်ဆောက်နိုင်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ နှစ်နိုင်ငံပြည်သူအချင်းချင်းအပြန်အလှန်ဆက်ဆံရေးပိုးပြီးအားကောင်းခိုင်မာစေဖို့နဲ့မြန်မာနိုင်ငံမှာလူအရင်းအမြစ်တွေတိုးတက်ကောင်းမွန်လာစေရေးတို့ကိုလည်းအဓိကဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဘက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဟာမရေးမယိုင်ပဲရှစ်ဆက်သွားနေတယ်ဆိုတာကိုအတိအမှတ်ပြုခဲ့သလိုမြန်မာပြည်ဆိုင်ရာအမေရိကန်ရဲ့မူဝါဒအဓိကရည်မှန်းချက်နဲ့အခုတည်ဆောက်လိုက်တဲ့မိဖက်ဆက်ဆံရေးအသစ်ဟာမြန်မာနိုင်ငံရဲ့ရှစ်ဆက်လုပ်ငန်းစဉ်အဝဝကိုအောင်မြင်ထမြောက်အောင်ကူညီပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။နှစ်နိုင်ငံမိဖက်ဆက်ဆံရေးအဖွဲ့ဟာအမေရိကန်မြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနတွေရဲ့ဦးဆောင်မှုနဲ့ပုံမှန်အစည်းအဝေးကိုနှစ်ဆင်ကျင်းပသွားဖို့ရှိပါတယ်။အစည်းအဝေးကနေနိုင်ငံရေးနဲ့တန်တမန်ဆက်ဆံရေး၊ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၊သိပ္ပံနဲ့ဤပညာကဏ္ဍ၊ပညာရေးနဲ့သင်တန်းတွေ၊သဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးကာကွယ်ရေးနဲ့လုံခြုံရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာကာကွယ်စောင့်ရှောက်မှုနဲ့စီးမံဥပဒေတွေကိုတိုးမြှင့်ခြင်းလူ့အခွင့်အရေးနဲ့အယက်သားအချင်းချင်းကြားဆက်ဆံရေးစတဲ့ကိစ္စတွေပါဝင်ပူးပေါင်းဆောင်ရွက်မှုအလုံးအတွက်လှုပ်ထုံလုပ်နည်းတွေကိုချမှတ်အကောင့်ထဲပေါ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့အခုလိုပူးပေါင်းဆောင်ရွက်ရတာကိုဂုဏ်ယူလျက်ရှိနေပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်လုံးဝအောင်မြင်ပြီးဆုံးသွားတဲ့အထိအပြည့်အဝအကူအညီပေးသွားမှာဖြစ်ပါရဲ့ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထားမှန်အတည်ပြုပါရစေ။တောက်ကြနေမနဲ့ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။တောက်ကြနေညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိ line 2 meter 16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်။ဒါ့အပြင် VOA ရဲ့ website ဆာမျက်နှာ burmese.voanews.com မှာလည်းဓာတ်ရိုက်ဝင်ရောက်ကြည့်ရှုနိုင်သလို VOA ရဲ့ Facebook မှာလည်းဓာတ်ရိုက်ရှိနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတော့ခင်မြတ်သက်ကြီးညာပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လက်နက်ကင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကဒေသခံအယက်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကကြက်သက်ပရီးနေမှာပဲမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အတင်းဆောင်မခံတဲ့အခြေအနေအောက်မှာဆွဆွဲမှုတွေနဲ့မဟုတ်မမှန်တဲ့လှုပ်ကြံစကားတွေကိုအထူးဂရုထားကာကွယ်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုရင်မောင်တော်ဘူးသီးတောင်ဒေသကိုတွားရောက်ပြီးအယက်သားတွေကိုအစိုးရကအကာအကွယ်ပေးမှဖြစ်တယ်ဆိုတာကိုတေချာအောင်လှုပ်ပေးဖို့လဲမစ္စတာနံပါတ်ကတောင်းဆိုလိုက်ပါတယ်။ကဘာကြီးပုံတွင်းလာမှုအပေါ်မှာမေကွန်းထုတ်နေပြီးဇီဝလောင်စာထုတ်လုပ်မှုကိုပံ့ပိုးပေးနေသူရှေ့နေတဦးဖြစ်တဲ့ Scott Pruitt ကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ Jeff Green နေမှာပဲရွေးချယ်လိုက်ပါတယ် IS အကြမ်းဖက်အဖွဲ့ကိုခြေမုံဖို့အတွက် American သမ္မတ Barack Obama က2014ခုနှစ်ဩဂုတ်လထဲမှာပထမဆုံးချိန်အမိန့်ပေးခဲ့ခြင်းကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေ IS တပ်ဖွဲ့ဝင်5000လောက်ကိုတုတ်တင်နိုင်ခဲ့ကြောင်းအမေရိကန်စစ်ဖက်ဆိုင်ရာအဆင့်မြင့်အရာရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေပူရခံမှန်းချေဖြစ်ပြီး IS တပ်ဖွဲ့ဝင်5000ဟာအထူးသဖြင့်ဆီးရီးယားနဲ့အီရတ်နိုင်ငံတို့မှာတေဆုံခဲ့ကြတာလို့ပြောပါတယ်။လေဗျားနဲ့အာဖဂန်လိုတခြားနိုင်ငံတွေမှာတေဆုံတဲ့အကြမ်းဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါဝင်သေးဘူးလို့လည်းပြောပါတယ်။ကမ္ဘာပတ်နဲ့တောင်းရုံပြန်တန်းခဲ့တဲ့ပထမဆုံးအမေရိကန်အာဂတ်ရင်မှု John Glenn ဟာကြက်သပရင်းနေမှာပဲကွယ်လွန်သွားပါပြီ။အသက်65နှစ်ရှိပြီဖြစ်တဲ့ John Glenn ဟာ Ohio ပြည်နယ် Tech သို့ရဲ့ James Cancer ဆေးရုံမှာတက်ရောက်နေတာတပတ်ကျော်ပြီဖြစ်ပါတယ်။အခုလို Mr. Glenn ကွယ်လွန်သွားတာအတွက်အမေရိကန်နိုင်ငံရဲ့နိုင်ငံအကျိုးပြုအထင်ကြီးအပုဂ္ဂိုလ်တူဆုံးဖြတ်သွားတာဖြစ်ကြောင်းမို့ဝန်ထဲခြေကွက်ကြောင်းသမ္မတ Barack Obama ကအကြေညာချက်ထုတ်ပြန်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မြတ်သက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်တောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိ line 2 meter 32 40 48 50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖောင်းပါ
Thank you.
This program has come to you from the Voice of America, Washington.